ရခိုင်ပြည်နယ်မင်းပြမြို့နယ်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်ဖွဲ့တို့ကြားနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်နေတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်နိုင်ကိုင်ပါတဖက်တပ်ပြည်ရချင်းညာချက်တွင်နောက်ထပ်တပ်တန်းတူထားတဲ့တမရုံနဲ့ရခိုင်လက်နက်ကိုင်အေးအေးဖွဲ့တို့ရခိုင်ပြည်နယ်မင်းပြမြို့နယ်မှာတိုက်ပွဲတွေဆက်ဖြစ်နေတာပါ
မနေ့ကစဒီကနေ့ထိမင်းပြမြို့နယ်မှာတိုက်ပွဲဖြစ်တယ်လို့လဲမင်းပြမြို့နယ်မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကူးစလဲဦးလှသိန်းအောင်ကပြောပါတယ်ဒီနေ့မနေ့ဝမ်းနိုင်မတိုင်ငယ်ရဲကလည်းတနက်ဗန်တွေကတဖောက်ပေါက်ကြနေရတယ်ငါးနိုင်လာမှာတော့တနက်ဗန်တွေကနေနေတော်တော်ကြာခဲ့ရတဲ့အနေအထားတော့ရှိသည်ရမအောင်တကားနာကအဖြစ်ဖက်နာကဒီနေ့တော့အဲ့ဒီနာမှာဒီမနေ့၄၀လောက်တော့ကြာနေတယ်အဲ
ညမှာမနေ့ကဖြစ်သွားခဲ့တယ်လို့ကြားတယ်
ဒီကနေ့မနေ့ဘက်မှာမင်းပြမြို့နယ်ရမောင်သရန်းလီစနွင်းတောင်ထိပ်တောင်ကုန်းပေါ်မှာပြစ်ခတ်တံကြားနေရတယ်လို့လဲဒေသခံတွေကပြောပါတယ်မင်းပြမြို့နယ်ထဲကမေလွန်ကျေးရွာနီးမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့နှစ်ရက်ဆက်တိုက်ပွဲဖြစ်ပွားကြောင်းအေအေပြောခွေရခိုင်တုခါကလည်းအတည်ပြုခဲ့ပါတယ
်စက်တင်ဘာလ30ရက်နေ့ဒီနေ့လေတနာရီခွဲလောက်ကစပြီးတော့ဒီမင်းပြမြို့နယ်မေလွန်ရွာရဲ့အနောက်မြောက်ဘက်18ကီလိုလောက်အကွာမှာမြေနီချုံးဆိုတဲ့နေရာမှာတိုက်ပွဲဖြစ်တာရှိတယ်။ညနေပိုင်းအထိပေါ့နော်ဆက်တိုက်ပွဲဖြစ်နေတာရှိတယ်။ဒီနေ့အော်တိုဘလတ်တရက်နေ့မနေ့မှလည်းပဲဒီမနေ့ကတိုက်ပွဲဖြစ်တဲ့နေရာမှာပဲဟိုတိုက်ပွဲဆက်ပြီးတော့နောက်တစ်ချိန်ပြန်ဖြစ်တာရှိတယ်။
မေလွန်ကျေးရွာနီးတိုက်ပွဲမှာနှစ်ဖက်တိုက်ခိုက်မှုတွေရှိနေပေမဲ့အတိအကျမသိရသေးဘူးလို့ဆိုပါရစေ။ဒီကနေ့ဗုဒ္ဓတော်မြို့နယ်ဘက်မှာလည်းနှစ်ဖက်တိုက်ပွဲဖြစ်ပွားနေပေမဲ့အခြေအနေကိုမသိရသေးဘူးလို့ခိုင်တုကကဆိုပါရစေ။မင်းပြားမြို့နယ်နဲ့ဗုဒ္ဓတော်မြို့နယ်ဘက်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့တမတော်ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။သမရောကတဖက်တအပြည့်ရကြီးညာချက်ကိုဒီလကုံသည့်တလတက်တန်ထတ်တိုးလိုက်ကြောင်းဒီတစ်ပတ်ထဲမှာကြီးညာခဲ့ပေမဲ့အကျန်းဖက်ဖွဲ့စည်းတွေလှုပ်ရှားတဲ့နယ်မြေတွေမပါဝင်ကြောင်းပြောဆိုထားတာကြောင့်အကျန်းဖက်ဖွဲ့ဖြစ်သတ်မှတ်ထားတဲ့အေအေဖွဲ့နဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်ဖြစ်နေတာပါရခိုင်ပြည်နယ်မှာကိုဗစ် -19 ရောဂါကူးစက်မှုများပြားနေတဲ့အပြင်ဒေသတွင်းစစ်ရေးပဋိပက္ခကလည်းကြီးထွားလာနေတာပါဒီလိုအခြေအနေတွေကြောင့်ဒေသခံပြည်သူတွေအခက်အခဲနဲ့ရင်ဆိုင်နေရတယ်လို့ပြည်နယ်လွှတ်တော်ကုဆလဲဦးလှတ်သိန်းအောင်ကဆက်ပြောပါတယ
်ကိုဗစ်ကြောင့်ရပြည်သူစစ်ပွဲတွေရဲ့မဖက်တက်တွေရဲ့လှုပ်ရှားမှုတွေကြောင့်ပြည်သူတွေအခက်အခဲရှိနေတဲ့အနေအထားတွေမှာအခုသဝနေရတာကိုအခက်အခဲကြံ့နေရပြီဒီလိုဆက်သွားနေဦးမယ်ပြည်သူတွေရဲ့တအုံးဒီစာရင်းနေရေးကဒီထက်မကအခက်ဆုံးလာနေတဲ့အနေအထားကိုရှိရ
ရခိုင်ပြည်နယ်မှာနှစ်နှစ်ဒီပါစစ်ရေးသိမ်းမှမှုဖြစ်စဉ်အတွင်းအရသာနှစ်သိန်းကျော်အိုးရင်စွန့်ခွာဆစ်ဆောင်နေရပါတယ်။ကဘာနဲ့ဝမ်းကတ်ယောဂကြုံနေချိန်မှာတနက်ကန်ပြိပခတွေရက်ဆက်ထားကြဖို့ကုလသမဂ္ဂတွင်းမှုချုပ်ကတိုက်တွန်းထားတယ်လို့မြန်မာနိုင်ငံခြေဆိုင်တန်နမာတွေကလည်းတိုက်တွန်းခဲ့ကြတာပါ။ဒါပေမဲ့လည်းရခိုင်ပြည်နယ်ပါဝင်ရှမ်းပြည်နယ်တွင်းမှာတော့မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားစစ်ရေးသိမ်းမှမှုတွေနဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတိုင်းနဲ့ချီတဲ့ဒေသခံတွေကလည်းဘေးလွတ်ရာသိမ်းဆောင်နေရပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းဌာနအတွက်သတင်းပေးပို့ထားပါရစေ။